ယူကရိန်းသမ္မတဗလိုဒီမာဇာလင်စကီကသူ့အနေနဲ့ဗုဒ္ဓဟူးနေ့တုန်းကတရုတ်သမ္မတရှီကျင်းပင်နဲ့တယ်လီဖုန်းကနေတဆင့်အတိတ်ဘက်ပြေးသွားတဲ့ဆွေးနွေးမှုကိုအချိန်အတော်ကြာပြောဆိုခဲ့တယ်လို့ Twitter လူမှုကွန်ရက်ဆောင်မျက်နှာမှာဖော်ပြပါရယ်။ရုရှားယူကရိန်းစစ်ပွဲကိုအဆုံးသတ်နိုင်ရေးအတွက်ဆွေးနွေးညှိနှိုင်းဖို့အတွက်တရုတ်နဲ့ယူကရိန်းအကြားအပြန်အလှန်အထူးကိုယ်စားလှယ်ဆီလွတ်ဖို့သဘောတူညီခဲ့ကြတယ်လို့ဖော်ပြထားပါရယ်။ဒါပေမဲ့အသေးစိတ်ကိုတော့ဖော်ပြခြင်းမရှိပါဘူး။တနအီလောက်ကြတဲ့ဖုန်းကနေတဆင့်ဆက်သွယ်ပြောဆိုမှုဟာရုရှားကယူကရိန်းကိုကျူးကျော်ခဲ့ပြီးနောက်သမ္မတဇာလင်စကီနဲ့တရုတ်သမ္မတရှီကျင်းပင်တို့အကြားပထမဆုံးချိန်ဖြစ်ပါတယ်။ဒီဆွေးနွေးမှုဟာတရုတ်ဆိုင်ရာယူကရိန်းတန်အမတ်ကြီးထားရှိဖို့နဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်လာဖို့အတွက်အရေးပါတဲ့တွန်းအားတစ်ရပ်ဖြစ်တယ်လို့လည်းသမ္မတဇာလင်စကီက Twitter မှာရေးသားပါတယ်။ဒါဟာအကျိုးရှိတဲ့ပြောဆိုဆွေးနွေးမှုဖြစ်ပြီးဒီကနေ့တဆင့်ယူကရိန်းအတွက်ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးအတွက်အပြန်အလှန်ပြောဆိုလှုံ့ဆော်မှုတွေဖြစ်လာနိုင်တယ်လို့သမ္မတဇာလင်စကီရဲ့ website ဆာမျက်နှာမှာလည်းဖော်ပြပါတယ်။တရုတ်အစိုးရသတင်းဌာနတွေကလည်းသမ္မတရှီကျင်းပင်အနေနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ယူကရိန်းသမ္မတကိုတိုက်တွန်းခဲ့ပြီးနျူကလ িয়ার စစ်ပွဲဖြစ်ခဲ့ရင်အနိုင်ရသူရှိမှာမဟုတ်ဘူးလို့သတိပေးပြောဆိုခဲ့တယ်လို့ဖော်ပြပါတယ်။နိုင်ငံရေးအရာဖြစ်ရှင်းနိုင်ဖို့အတွက်တရုတ်အစိုးရအထူးကိုယ်စားလှယ်တဦးကိုလည်းယူကရိန်းကိုဆစ်လွတ်မယ်လို့တရုတ်အစိုးရရုပ်မြင်သံကြားကဖော်ပြခဲ့ပါတယ်။